ခဏလေးဆူတောင်းရအဖဖရာသခင်တန်ရှင်သောဝိညာဉ်တော်ကိုကျွန်တော်တို့အားပေးသနာသောကြောင့်ယေရှုတင်ပါ၏ကယ်တင်ခြင်းနဲ့ဆက်နွယ်နေတဲ့ကောင်းခြင်းမင်္ဂလာများစွာတို့ကိုကျွန်တော်တို့အားအတွက်ပြင်ဆင်ပေးသောကြောင့်ယေရှုတင်ပါ၏ကနေ့ကျွန်တော်များတို့ရဲ့ဉာဏ်မျက်စိကိုဖွင့်၍နားလည်ဖို့အလို့ငှာမဆတော်မူကျွန်တော်များတို့ရဲ့နားကိုလည်းဖွင့်ပေး၍ခံယူနိုင်ဖို့တွင်တင်တော်မူပါသခင်ခရစ်တော်၏မြတ်သောနာမ၌အတနာခံဆုတောင်းပါရပါအာမင်ဟေးကျောင်းသခင်နာမတော်ကိုချီးမွမ်းနေအချောင်းရင်အများကြီးထဲမှာဒီနေ့ဒီသူရဲ့နှုတ်ကပတ်တော်ကိုဝင်းခတဲ့အခွင့်အတွက်ကျေးတော်ချီးမွမ်းနေဖျားတကယ်နှုတ်ကပတ်တော်ဝင်းခတယ်ဆိုတဲ့ဟာကသူအခွင့်မပေးဘဲနဲ့တကယ်မဖြစ်နိုင်ပါဘူးဟေးသူအခွင့်မပေးတဲ့အခါကျရင်နေမကောင်းဘူးသူအခွင့်မပေးတဲ့အခါကျရင်အားမရှိဘူးသူအခွင့်မပေးတဲ့အခါကျရင်မဖွင့်ပြဘူးသူအခွင့်မပေးတဲ့အခါကျရင်ဘာမှနားလည်မှာမဟုတ်ဒီကနေ့ဖျားတခင်ကဒီအသင်းတော်ရဲ့ဒီဆူတောင်းပေးတဲ့အမှုတွေကိုဘုရားသခင်နားညောင်းတဲ့အတွက်ကျွန်တော်တို့မိသားစုလည်းပဲဒါကြောင့်ရောက်လာနိုင်တယ်။ချမ်းချမ်းမာမာနဲ့လို့ပြောရမှာပဲ။နှုတ်ကပတ်တော်ကိုဝင်နှောက်ခွင့်ရတဲ့အတွက်နာမတော်ကိုချီးမွမ်းတဲ့ကြောင်းပထမဆုံးပြောချင်။အားလုံးကိုလည်းကျေးဇူးတင်တဲ့ကြောင်းပြောချင်။ဝိညာဉ်တော်နဲ့ပတ်သက်ပြီးတော့ကျွန်တော်နည်းနည်း intro နည်းနည်းပြန်ဝင်ချင်တယ်။တလားအလုံးလုံးပြောခဲ့ပြီးသားဆိုတော့ကျွန်တော်တို့ရှေရှားရထဲမှာကျွန်တော်တို့ဆရာပါစတာကိမ်ကတရားဟောခဲ့တဲ့ရှေရှားရ54ထဲမှာဘုရားသခင်ကသူ့ရဲ့ဝိညာဉ်တော်ကိုသူ့ရဲ့လူမျိုးတွေပေါ်မှာတွန်းလောင်းတယ်လို့သူပြောတယ်။ဟဲ့မှတ်ထားနော်။သူနဲ့သက်ဆိုင်တဲ့လူမျိုးတွေပေါ်မှာပဲတွန်းလောင်းမှာနော်။ကျွန်တော်ဖတ်ပေးမယ်54အငယ်3ထဲမှာရင်ငတ်သောသူအပေါ်မှာရေကိုငါသွန်းလောင်း၍သွေးချောက်သောမြေကိုရေလွှမ်းမိုးစေသည်သင်ဤအမျိုးအပေါ်မှာငါဝိညာဉ်ကို၎င်းသင်ဤအနွယ်အပေါ်မှာငါကောင်းချီးမင်္ဂလာကို၎င်းငါသွန်းလောင်းမယ်ဖြင့်ဝိညာဉ်သွန်းလောင်းမယ်ဣဒရီလအမျိုးတွေအပေါ်မှာယာကုပ်ရဲ့အမျိုးအပေါ်မှာအာဗြဟံရဲ့အမျိုးတွေအပေါ်မှာငါဝိညာဉ်ငါတွန်းလောင်းမယ်။ကောင်းကြီးလည်းပဲတွန်းလောင်းတွန်းလောင်းခြင်းနော်အဲ့လိုပဲယောလအခန်းကြီး28မှာလည်းပဲအချိန်ကာလတစ်ခုရောက်လာရင်ဘုရားသခင်ကလူတိုင်းလူတိုင်းပေါ်မှာလူမျိုးတကာပေါ်မှာငါဝိညာဉ်ငါတွန်းလောင်းမယ်ဆိုပြီးတော့သူပြောထားခဲ့တယ်တခင်ခရစ်တော်ကအဲ့ဒီဟေရှာယ54နဲ့ယောလအခန်းကြီး1ရဲ့ကိုသူအကြောင်းပြပြီးတော့အကြောင်းပြပြီးတော့သူ့ရဲ့တပည့်တော်သူကောင်းကင်နိုင်ငံကိုကြွသွားမယ်နေ့မှာနောက်ဆုံးသောနေ့မှာကောင်းကင်နိုင်ငံတို့မကြွခင်နေ့မှာရှင်လုကာ24ထဲမှာဗာပြောလေဆိုတော့ငါခမည်းတော်ဤဂတိရှိသည့်အတိုင်းသင်တို့၌ငါပြုအောင်သောဖြစ်၍ဒီလိုဒီကောင်းကင်တကိုးကောင်းကင်ကတကိုးကိုမခံမီတအောင်ဂျေရုရှလင်မြို့၌နေကြလောဟုမိတော်မူ၏ငါခမေးတော်ရဲ့ဂတိဘယ်တော့လဲဟေရှာယ54ဘယ်တော့လဲကျော်လည်းခန်းကြီးနှစ်တော့တနေ့တစ်ချိန်ကြာရင်သင်ရဲ့အမျိုးအနွယ်ပေါ်မှာငါဝိညာဉ်ကတွန်းလောင်းမယ်ဆိုတဲ့ဂတိငါကိုယုံကြည်တဲ့လူမျိုးတကာအပေါ်မှာအသက်ကြီးအသက်ငယ်အငယ်ဆုံးနဲ့အကြီးဆုံးတရားဟေးငါဝိညာဉ်ငါသွန်းလောင်းမယ်ဆိုတော့ခမဲတော်ရဲ့ဂတိငါပြုမယ်အဲ့လိုပြုဖို့အတွက်ဂျေရုရှလင်မှာနေလို့ငါကိုစောင့်ဟေးအဲ့လိုနဲ့သူတို့စောင့်လေသူရှင်ပြန်ထမောပြုတော့ရပောင်း40ပြီးတော့သူတို့စောင့်တော့နောက်ထပ်10ရက်ရပောင်း50ပန်တီကော့တီနေ့လွန်ခဲ့တဲ့ဘက်ကဟိုဘက်ကပန်ဂျီကော့တီနေ့ အဲ့မှာသူဝိညာဉ်တော်တွန်းလာတယ်ဒီနေ့ဒီအချိန်ဆိုလို့ရှိရင်အဲ့ဒီနေ့နောက်ပိုင်းပန်တီကော့စ်ပြီးတဲ့နောက်ပိုင်းမှာတော့ဒီကနေ့သူ့ရဲ့လူမျိုးတော်တွေယုံကြည်သူတိုင်းယုံကြည်သူတိုင်းပေါ့သင်းအုပ်ဆရာရောအသိဝင်တွေရောအားလုံးချင်းရောဗမာရောအားလုံးဟမ်ကချင်တွေပါဝင်ကျွန်တော်တို့ဘုရားသခင်ကကျွန်တော်တို့အပေါ်မှာသူ့ဝိညာဉ်တွန်းလောင်းတဲ့အမှုရှိနေပြီဆိုတော့ဒီကနေ့ပြောပြချင်။ဟိုဒီဝိညာဉ်တော်နဲ့ကျွန်တော်နဲ့ဘယ်လိုပတ်သက်တယ်လဲကျွန်တော်အပေါ်မှာရောသူတွန်းလောင်းသလားသက်ဆိုင်သလားဆိုတော့ကျွန်တော်တို့ကြည့်လို့ရအောင်ကျွန်တော်တစ်ချက်ကလေးပြောပြချင်တယ်အဲ့ဒါကအခန်းကြီး1ကိုအခန်းကြီး1ထဲမှာအငယ်26ထဲမှာမြေကိုတို့တင်တို့ကိုခေါ်တော်မူခြင်းအကြောင်းအရာကိုဆင်ခြင်လောခေါ်တော်မူခြင်းဖခင်ကခေါ်ထားတဲ့အမှုကိုဆင်ခြင်ပါနဲ့ဖခင်ကမခေါ်ရင်လေကိုဖယားကခေါ်ထားတဲ့လူထဲမှာမပါရင်အဲ့ဒီဝိညာဉ်တော်တွင်းလောင်းခြင်းနဲ့ကျွန်တော်တို့နဲ့ဘာမှမဆိုင်ဘူး။နောက်တစ်ခုအငယ်28ထဲမှာသူပါပြောလဲဆိုတော့မြတ်သောသူတို့ကိုရှစ်ကြောက်စစ်ခြင်းကလောကီအရာနဲ့စင်ရင်သောသူမရေရာသောသူရုပ်သောသူတို့ကိုရွေးကောက်တော်မူ၏။ဖယားသခင်ကရွေးကောက်တဲ့အမှုကိုကြည့်ပါဦး။မိဆွေကိုဖယားကခေါ်သလားမိတ်ဆွေကိုဖခင်ကရွေးကောက်သလားအငယ်30ထိုသခင်မူကားဖခင်စင်တော်မူသည့်အတိုင်းငါတို့၌ပညာမှစရွက်ဖြောင့်မှချင်းပန့်ရှင်ချင်းရွေးနှုတ်ချင်းခေါ်တယ်ရွေးကောက်တယ်ရွေးနှုတ်တယ်ခေါ်တယ်ဆိုတာကဒါကခေါ်ပလိုက်ခေါ်တာပါပဲနော်ရွေးကောက်တယ်ဆိုတာကရွေးစရာတွေညံ့ချန်နေရွေးချက်လိုက်တာရွေးနှုတ်တယ်ဆိုတာကအဖိုးခါပေးပြီးတော့တင်းကျုံလိုက်တာအဲ့ဒါကိုပြောတာဥပမာဒီမှာပျက်စီးသုံးခုရှိတယ်ရွေးကောက်တယ်ဆိုတာကဒီထဲကနေဒီဟာကိုကျွန်တော်ရွေးလိုက်တယ်ကျွန်တော်ဒါလိုချင်တယ်လို့ကျွန်တော်ဆုံးဖြတ်လိုက်ရွေးနှုတ်တယ်ဆိုတာကဒီဟာနဲ့ထိုက်တန်တဲ့အဖိုးခါကိုကျွန်တော်ပေးပြီးတော့အပြည့်ပိုင်းတင်းလိုက်ဘုရားသခင်ကဒီကနေ့မိဆွေကိုခေါ်တယ်ဆိုလို့ရှိရင်သူရွေးကောက်တယ်အများကြီးထဲကနေရွေးကောက်ထားပြီးတော့အပြည့်ရဲ့အဖို့အခါအကုန်လုံးအကျွေးတွေဆက်စရာတွေအကုန်လုံးဆက်ပေးပြီးတော့ဖိုးခါကိုပေးပြီးတော့ယော်ကျေးပေးပြီးတော့ခမားကိုမိဆွေကိုသူရွေးနှုတ်လိုက်အဲ့ဒီလိုမျိုးပုတ်ကုန်နဲ့ပဲဆန်တယ်ဒီနေ့ဘုရားသခင်ရဲ့ကယ်တင်ရှင်မရသေးဘူးခရိယံမဟုတ်သေးဘူးဘုရားသခင်ခေါ်တာကိုလည်းနားမလည်ဘူးရွေးကောက်တာလည်းမသိဘူးရွေးနှုတ်တာကိုလည်းတန်ဖိုးမထားသေးဘူးဒီကနေ့သခင်ကိုယ်တိုင်ကအသွေးသွေးနဲ့ခန္ဓာကိုချိုးဖက်တာကျွန်တော်အတွက်ပဲလို့မပြောသေးရင်ဒီဝိညာဉ်တော်တွင်လောင်းခြင်းကမိတ်ဆွေနဲ့ဘာမှမဆန်ဘူးဆိုတော့ဒီကနေ့ဝိညာဉ်တော်သွင်းလောင်းခြင်းဟာကျွန်တော်တို့ခံယူတဲ့ဝိညာဉ်တော်ကဘယ်သူတွေကခံယူတယ်လဲဘယ်သူတွေစီမှာဘုရားသခင်ကသွင်းလောင်းတယ်လဲဆိုလို့ရှိရင်သူကတိပေးထားတဲ့အတိုင်းပဲသူ့ရဲ့လူမျိုးတော်တွေအာဗြဟံမျိုးတွေယေကောအမျိုးတော်တွေဒီကနေ့ဘုရားသခင်ကခေါ်ပြီးတော့ရွေးကောက်ပြီးတော့ရွေးနှုတ်ထားတဲ့မိတ်ဆွေနဲ့ကျွန်တော်နဲ့ပဲဆက်အနံပါတ်၁ပြီးဖို့မယုံကြည်သူနဲ့ဘာမှမဆိုင်ဘူးနံပါတ်၁နံပါတ်၂ဒီဝိညာဉ်တော်ကျွန်တော်တို့ခံယူတဲ့ဝိညာဉ်တော်ကိုကြည့်ရအောင်ဒီဝိညာဉ်တော်ကကျွန်တော်တို့ခံယူတဲ့အခါမှာဒီဝိညာဉ်တော်ကဒီသူ့ရဲ့ဘာဖြစ်လို့ဒီဝိညာဉ်တော်ကျွန်တော်ခံယူရတဲ့အကြောင်းရင်းအများကြီးထဲမှာတစ်ခုအငယ်၁၂ခုနကကျွန်တော်တို့ဖတ်တဲ့အခန်းကြီး၂အငယ်၁၂ထဲမှာအကြောင်းရင်းတစ်ခုသူပြောထားတယ်အဲ့ဒါလေးကိုပဲဒီနေ့တော့နည်းနည်းဥစားပေးပြီးတော့ပြောသွားရှင်တယ်ကျွန်တော်တို့ဘာဖြစ်လို့ဒီဝိညာဉ်တော်ကိုကျွန်တော်ခံယူတယ်လဲဆိုလို့ရှင်အကြောင်းရင်းနဲ့အများကြီးထဲမှာတစ်ခုကတော့ငါတို့ဒီလောကြီးဝိညာဉ်ကိုမခံရကြဘုရားသခင်ပေးတော်မူသောအရာတို့ကိုသိချမ်းနော်ဘုရားသခင်ပေးတော်မူသောအရာတို့ကိုသိချင်းအလုံးဟာဘုရားသခင်ထံမှကြွလာသောဝိညာဉ်ကိုငါတို့ဒီခံရကြ ဘုရားသခင်ဝိညာဉ်တော်ကိုကျွန်တော်ခံရတဲ့အကြောင်းရင်းကဘုရားသခင်ပေးတော်မူသောအရာတို့ကိုတည်ခြင်းအလို့ဘုရားသခင်ကကျွန်တော်ကျမကိုဘာရီပေးတယ်လေသူပေးပြီးသားအရာတွေဘာရီလဲဆိုတာသိဖို့အလို့ကဝိညာဉ်ကိုခံယူကြတယ်ဒီကနေ့ဘုရားသခင်ကကျွန်တော်ဘာပေးတယ်လေဘုရားသခင်ကကျွန်တော်ကိုကျမကိုဘာရီပေးတယ်လေဆိုတာမသိဘူးဆိုလို့ရှိဒီကနေ့ကျွန်တော်တို့ဝိညာဉ်တော်ခံရဖို့ဖြစ်တယ်ဝိညာဉ်တော်ခံယူမှတာလေဝိညာဉ်တော်ရှိမှတာလေအဲ့ဒါသိနိုင်မှာဘာဖြစ်လို့လဲဆိုတော့အဲ့ဒီဟာကကျွန်တော်တစ်ချက်လေးဖတ်ပေးမယ်နော်အငယ်ကိုးထဲမှာနော်အခန်းကြီးနဲ့ငယ်ကိုးထဲမှာဂျန်စာလာဒီနဲ့ညီဖျားသခင်ကိုချစ်သောသူတို့အဖို့အလုံးဟာဖျားသခင်ပြင်ဆင်တော်မူသောအရာတို့ကိုလူမျက်စိဖြစ်မမြင်နားဖြစ်မကြားစိတ်နှလုံးဖြင့်မကြံစီသေးဘုရားသခင်ကိုချစ်တဲ့လူတွေဘုရားသခင်ကခေါ်ထားပြီးတော့ရွေးကောက်ပြီးတော့ရွေးနှုတ်ထားတဲ့လူတွေအတွက်ဘုရားသခင်ပြင်ဆင်ထားသောအရာတို့ကိုအရာတို့အများကြီးတော့တခုပဲမဟုတ်ဘူးအဲ့မဲ့ကွန်ပျူတာလေးပြင်တတ်ရုံနဲ့ဘုရားသခင်ကပြင်ဆင်ပေးတဲ့ကွန်ပျူတာပညာအဲ့လောက်လေးနဲ့အဆုံးမတက်နဲ့အဲ့ဒါမဟုတ်နော်ကျွန်တော်ပြရဆိုလို့ရှိရင်ကားလည်းမောင်းတက်တယ်အော်တို့လည်းမောင်းတက်တယ်မင်းညိုလည်းမောင်းတက်တယ်ပြန်တို့လည်းထိတက်တယ်အခုဆိုရင်သူအေကွန်လည်းနည်းနည်းရလာပြီအခုဆိုရင်ကျွန်တော်တို့တချို့မြည်တယ်လည်းသူနားလည်လာပြီကြီးစမ်းတခုပဲမဟုတ်ဘူးမာလဲအရာတို့ဘုရားသခင်ကပြင်ဆင်ထားတယ်ကဘာမတီကမြည်ကလေးကလည်းပြင်ဆင်ထားပြတဲ့အရာတွေရှိတယ်သူခေါ်ထားတဲ့လူရွေးကောက်ထားတဲ့လူရွေးနှုတ်ထားတဲ့လူသူ့ကိုချစ်တဲ့လူတွေအတွက်ဘုရားသခင်ပြင်ဆင်ထားတဲ့အရာတို့ကိုဘလူးတော့အရာတို့ကိုအဲ့ဒီအရာတွေဟာကြည်စမ်းအဲ့ဒီအရာတွေကမျက်စိနဲ့သိမြင်လို့မရဘူးနားဖြတ်ချားပြီးတော့လဲတုံ့တက်လို့သိမရဘူးစိတ်နှလုံးအဖြစ်ကြံစီထားတဲ့အမှုတွေလည်းသိမဟုတ်ကိုကိုယ်တိုင်သိမကြဘူးကိုဘဝတွေ့ဖြစ်လာမယ်လို့မကြဘူးမကြံစီဘူးကိုရမိသားစုရဲ့အသက်တာထဲမှာလည်းမမြင်ဘူးဟင်ကျွန်တော်တို့မိသားစုကိုမိသားစုကိုကြည့်တော့အလားလားမရှိဘူးအဲ့လိုဖြစ်ရမယ်ဘာဖြစ်လို့စိတ်နှလုံးကမကြံဘူးမျက်စိပြင်မမြင်ဘူးနားပြင်မကြဘူးမိဘကမပြောဘူးဖိုးဖွားကမပြောဘူးညိုညိုဆင်လိုက်သွားတဲ့လာတဲ့အရာတွေမဟုတ်ဘူးဒီဟာတွေကဘုရားသခင်ကပြင်ဆင်ထားတဲ့အရာတွေအဲ့ဒါတွေကိုဘုရားဗာပြည့်လဲစေသိစေခြင်းနဲ့အငယ30တဲမှာထိုအရာတို့ကိုအဲ့ဒီအရာတွေကိုပဲဘုရားသခင်ဒီမိမိဝိညာဉ်တော်အဖြစ်ငါတို့အားပြတော်မူ၏အဲ့ဒီအရာတွေကိုဆရာသမားတွေကပြလို့မရဆရာသမားတွေကပြောပြယုံနဲ့မပြဘူးကျွန်တော်ဒီမနေ့ဆိုလို့ရှိရင်ကျွန်တော်တို့လူငယ်တွေတချို့အတွက်ကျွန်တော်ဆုတောင်းတယ်သူတို့ရဲ့တွန်းရမယ့်လမ်းကြီးကျွန်တော်တို့လိုက်မပြနိုင်ဘူး။ဖျားသခင်ပြဖို့ဆုတောင်း။ငါတို့အားပြတော်မူ၏ဝိညာဉ်တော်က။အဲ့ဒီအရာတွေကဘာတွေလဲဆိုတော့အငယ်17ထဲမှာဖျားသခင်ရဲ့နည်းနည်းသောအရာဖြစ်တယ်ပေါ့။ကြည့်ဖျားသခင်ကကျွန်တော်တို့အတွက်ပြင်ဆင်တဲ့အရာတွေဟာဖျားသခင်နဲ့မသက်ဆိုင်တဲ့အရာတစ်ခုမှမရှိဘူး။ဘုရားသခင်ကျွန်တော်အတွက်ပြင်ဆင်တဲ့ဒါပေမဲ့ဒီဟာကအသိတော်နဲ့မဆိုင်ဘူးဘုရားသခင်ကျွန်တော်အတွက်ပြင်ဆင်တဲ့ဒီဟာကဘုရားသခင်နဲ့မဆိုင်ဘူးဘုရားသခင်ကျွန်တော်အတွက်တော့ပြင်ဆင်တဲ့ဒီဟာကကောင်းတဲ့အရာပဲဒါပေမဲ့အသိတော်နဲ့ဘာမှမဆိုင်ဘူးဆိုတာမျိုးမရှိဘူးဘုရားသခင်နဲ့မသက်ဆိုင်တဲ့အရာဘုရားသခင်ရဲ့လူမျိုးတော်တွေနဲ့မသက်ဆိုင်တဲ့အရာဘုရားသခင်ရဲ့အသိတော်နဲ့မသက်ဆိုင်တဲ့အရာခရစ်တော်နဲ့မသက်ဆိုင်တဲ့အရာတစ်ခုမှမရှိဘူးဘုရားသခင်ရဲ့နည်းနည်းတဲ့အရာတွေကအားလုံးဖြစ်တယ်အဲ့ဒီအရာတွေကိုတန်ရှင်တော်ဝိညာဉ်တော်ကပြတယ်အညာဆက်သုံးထဲမှာဆိုလို့ရှိရင်တော့တန်ရှင်သောဝိညာဉ်တော်ကဘာလုပ်လဲဆိုတော့ကျွန်တော်တစ်ချက်ဖတ်ပေးမယ်တန်ရှင်သောဝိညာဉ်တော်သည်ဝိညာဉ်နဲ့ဆက်ဆံသောအရာတို့ကိုဝိညာဉ်စကားအဖြစ်ဖွင့်ပြ၍ပေးပင်တော်မူ၏သူကပြတယ်ပြပြီးတော့လိုအပ်တယ်ဆိုလို့ရှိရင်တော့ပြန်ပြီးတော့ဖွင့်ပြတယ်ရှင်းပြ ရှင်းပြပြီးမှထပ်ပြီးတော့လိုအပ်တဲ့တချို့ဟာတွေကအရင်နဲ့ရှိုင်းတဲ့အတွက်တချို့ဟာတွေကတုန်တင်ရပဲ့ပင်ရဆုံးမရစပ္ပယတဲ့ခင်ကကျွန်တော်တို့ယုံကြည်သူတွေအတွက်ဒီကနေ့သူခေါ်ထားတဲ့လူသူရွေးကောက်ထားတဲ့လူယွင်းထုတ်ထားတဲ့လူသူ့ကိုချစ်တဲ့ကျွန်တော်တို့တွေအတွက်သူပြင်ဆင်တဲ့အရာတွေအမတိုင်မှနဲ့ရှိုင်းတဲ့ဘုရားသခင်ရအမှုအရာတွေကျွန်တော်တို့ကိုပြီးပြီးသားဖြစ်တဲ့အရာတွေကိုကျွန်တော်တို့နားလည်ဖို့ရတဲ့တန်ဆိုးဝင်ရတာကပြအဲကျွန်တော်တို့ကချစ်တဲ့ပုံလို့တန်ဆိုးဝင်ရတာကဖွင့်ပြကျွန်တော်တို့ကတကယ်နားထောင်ဖို့တော့တန်ဆိုးဝင်ရတာကပေးပင်တယ်တနည်းအားဖြင့်တွင်တင်တယ်ဆုံးမကျွန်တော်တို့ကခံယူဖို့တော့ကျွန်တော်တို့ကနောင်တရပြီတော့ပြုပြင်ဖို့ပြောင်းလဲဖို့ခံယူဖို့လက်ခံအရေးကြီးဆိုတန်ရှင်တို့ဝင်ရတော့အဲ့လိုပဲကျွန်တော်တို့ကိုပြရတယ်ဖွင့်ပြရတယ်ပဲ့ပင်တဲ့အခါကျရင်လူ၃မျိုးရှိတယ်ဒီချမ်းပိုက်ထဲမှာပထမလူကဘယ်လိုလူမျိုးလဲဆိုလို့ရှိရင်အငယ်၁၄ထဲမှာဇာတိပဂတိလူဒီဇာတိပဂတိလူဆိုတာကစုကီကော့စ်လို့ခေါ်တယ်စုကီကော့စ်ကဖယားဝိညာဉ်မပါတော့လူဆိုတော့ဒီလူကမြန်မာလူကတော့ဆရာချစ်ယူတဲ့ကဇာတိပဂရီလို့ပဲပြောတယ်ဒါပေမဲ့တိတ်မပြည့်စုံဘူးဒီအငယ်ဆက်လေးမှာသူပြောတာတော့မှန်တယ်ဇာတိပဂရီဒါကဖယားဝိညာဉ်မပါတဲ့လူသူပြောချင်တာကမယုံကြည်သူဖယားဝိညာဉ်မရှိတဲ့ခရိယန်ကိုပြောတာအမေခရိယန်တောင်ဝန်းထဲမှာတော့ရှိတယ်ဟုတ်ပြီနော်ဒါပေမဲ့ဖယားဝိညာဉ်မရှိဘူးစုကီကော့စ်အဲ့ဒီအဲ့ဒါမျိုးဖယားဝိညာဉ်မရှိတဲ့မခံယူထားတဲ့လူတွေကတန်ဆောဝိညာဉ်တော်ရဲ့ပြတာကိုလည်းမမြင်နိုင်ဘူးတန်ဆောဝိညာဉ်တော်ကဖွင့်ပြရင်လည်းနားမလည်ဘူးတန်ဆောဝိညာဉ်တော်ကပေးပင်ဆုံးမတွင်နေရင်လည်းမခံယူနိုင်ဘူးဇာတိပဂရီလူစုကီကော့စ်ဒီကနေ့ကျွန်တော်တို့တန်ဝန်ထဲမှာကျွန်တော်ကျမရောဘယ်လိုလူဆားလဲဆိုတာစဉ်းစားနော်ဒီလူစုကီကော့စ်တမားတွေကဇာတိပဂရီလူတွေကမခံယူနိုင်ဘူးနားမလည်နိုင်ဘူးသဘောမကျဘူးဟဲ့ဘုရားသခင်ရဲ့အရာနဲ့ပတ်သက်လာပြီဆိုလို့ရှင်ဘုရားသခင်ပြင်ဆင်ပေးထားတဲ့အရာပေးထားတဲ့အရာဘုရားသခင်ကနေကြိုတင်ပြီးတော့ပြင်ဆင်ထားတဲ့အမှုအရာတွေနဲ့ပတ်သက်ပြီးတော့လေးနက်တဲ့အရာတွေနဲ့ရှိုင်းတဲ့အရာတွေနဲ့ဆိုလို့ရှင်တော့ဟိုမခံမယူနိုင်ဘူးလက်မခံနိုင်ဘူးနားမလည်နိုင်ဘူးပိုင်းချပြီးတော့လည်းနားမလည်နိုင်ဘူးနောက်တစ်မျိုးရှိသေးတယ်အဲ့ဒါထဲနည်းနည်းတက်တာတဲ့ဟာအခန်းကြီး3အငယ်1ထဲမှာညေကိုယ်တို့အထက်ကငါသည်ဝိညာဉ်လူလို့အာဟောပြောတကယ်သို့သင်တို့အာဟောပြောရသောအခွင့်မရှိဇာတိပဂရီလူတို့အလကောင်ခစ်တော်၌တင်ငယ်ကလေးတို့အလကောင်ဟောပြောတကယ်သို့ဟောပြောရ၏အဲ့ဒီမှာအခန်းကြီး3အငယ်1ထဲမှာပြောတဲ့ဇာတိပဂရီကအခန်းကြီးနဲ့အငယ်14မှာပြောတဲ့ဇာတိပဂရီနဲ့မတူဘူးဒီအခန်းကြီး3မှာပြောတဲ့ဇာတိပဂရီလူကခရစ်တော်မှနိုင်ရှိနေတဲ့ကလေးတငယ်ကဲတော့ဖြစ်တယ်တဲ့အဲ့ဒါကိုတော့စာကီနော့စ်လို့ခေါ်တယ်ဂရီလိုဆရာကြီးကဇာတိပဂရီလိုပဲပြန်ဘာသာပြန်ပြီးတော့ပြန်တယ်အဲ့ဒါလည်းဟုတ်တော့မဟုတ်ဘူးဒီဟာတော့ဒီလူကဒီအခန်းကြီးတော့အငယ်တက်မှာရှိတာတော့ तू ကယုံကြည်သူဖြစ်တယ်ဒါပေမဲ့မယဉ်ချက်ဘူးအဲ့ဒါပြောတာနော်စာကီနော့စ်ယုံကြည်သူမယဉ်ချက်ဘူးကလေးလေးလို့ရှိကိုရင်တူအလူတို့ပြောတယ်ခင်ဗျားတို့ကတယောက်နဲ့တယောက်လည်းရံဖြတ်ကြမတည့်ကြအသင်ကွဲနေကြခင်ဗျားတို့တွေကစာကီနော့စ်မယဉ်ချက်တဲ့ကလေးတငယ်တွေလို့သူပြောတာဟဲ့နှုတ်ကပတ်တော်တွေကိုနားလဲသလားဆိုရင်နားလဲတယ်တဘောချသလားဆိုရင်တဘောချတယ်ဒါမဲ့သူတို့တက်တာအထက်မှာရင့်ချက်ပြီးတော့ကျင့်သုံးနိုင်တယ်လားဆိုမကျင့်သုံးနိုင်ဘူး။ဘာလို့ဆိုတော့သူတို့ကစာကီနော့စ် level ပဲရှိ။သူတို့ကကလေးတငယ်အရွယ်ပဲရှိ။ဒီကနေ့ကျွန်တော်တို့ရဲ့တန်ဝန်ထဲမှာရော။ဟဲ့ဘုရားသခင်ဝိညာဉ်မရှိတဲ့ဇာတိပဂရီလူ။ဟဲ့စုကီကော့စ်တည်း။ဒါဘုရားသခင်ဝိညာဉ်တော့ရှိတယ်။ကလေးတငယ်လိုပဲမရင့်ချက်သေးဘူး။အဲ့ဒါကတော့ Sakinos အခန်းကြီး3အငယ်1 အခုရှင်ဘုလူကဖြစ်စေခြင်းတဲ့ပုဂ္ဂိုလ်ကဝိညာဉ်လူဝိညာဉ်လူကဘယ်လိုလူမျိုးလဲဆိုလို့ရှိရင်အခန်းကြီး2အငယ်15ထဲမှာလည်းရှိတယ်ဝိညာဉ်လူမူကထိုအရာအလုံးစုံတို့ကိုပိုင်းခြား၍နားလည်တတ်၏ကဲအငယ်16ထဲမှာထိုလူကိုသွန်သင်နိုင်မည်အကြောင်းအဘယ်သူသည်ထာဝရဘုရား၏စိတ်တော်ကိုသိသနည်းငါတို့မူကားခရစ်တော်၏စိတ်ကိုခံရကြ၏ညူမာတိကော့စ်ဝိညာဉ်လူဒီဝိညာဉ်လူကဘယ်လိုလဲဆိုလို့ရှိရင်ဝိညာဉ်တော်ကသူ့ကိုပြရင်မြင်တယ်ဖွင့်ပြရင်နားလည်တယ်ပိုင်းခြားတယ်သွန်သင်ရင်ထိတ်ခြားတယ်နောင်တရတယ်ခံယူတယ် He received He repents and he obeys.သူနာရီကဖျားကပွင့်စေတဲ့အတွက်ကြားတယ်။သူမျက်စိတွေကိုဖျားကသူညံမျက်စိကိုဖွင့်ထားတဲ့အတွက်သူမြင်နိုင်တယ်နားလည်တယ်သဘောပေါက်တယ်။အဲ့နဲ့သူကဘလို့လူမျိုးဖြစ်လာလဲဆိုတော့ရှင်ဘောလူပြောတယ်လို့ငါတို့မူကားခရစ်တော်ဤစိတ်ကိုခံရကြခရစ်တော်ရဲ့စိတ်ကဘာလဲဖိလိပ္ပိခန်းကြီးနှစ်ထဲမှာဘုရားသခင်ကြံစီတဲ့အမှုကိုအဆုံးထိနာခံတာခရစ်တော်ရဲ့စိတ်ဘုရားသခင်ဖွင့်ပြထားတဲ့အမှုကိုနာခံတတ်တဲ့စိတ်အဲ့ဒါခရစ်တော်ရဲ့စိတ်သူများမသိတာကိုသိတာကိုပြောတာမဟုတ်ဘူးဟင်သူများမသိတာသိမယ်သူများမမြင်တာမြင်မယ်အဲ့ဒါခရစ်တော်စိတ်မဟုတ်ပါဘူးခရစ်တော်စိတ်ကဘုရားသခင်ရဲ့ဖွင့်ပြချက်ကိုနာခံတာအဆုံးထိဘုရားသခင်ကသူ့ကိုချီးမြှောက်တဲ့ခါကျမှအချီးမြှောက်ခံတာရှက်စရာရှိတာလဲအရှက်ခံလိုက်ဝေဒနာလဲခံလိုက်အရှက်ကွက်စရာလဲခံလိုက်တယ်လောကကတည်းကရှက်ကွက်ပြီးတရားမဆိုရင်လည်းရတယ်ဘုရားသခင်ကချီးမြှောက်တဲ့ခါကျမှချီးမြှောက်ပါစေဘုရားသခင်ကနာမတကာတို့ထဲမြင့်တဲ့နာမသူ့ချင်းအဲ့ဒါကခရစ်တော်ရဲ့စိတ်ဝိညာဉ်လူကဘယ်လိုဟာမျိုးလဲဝိညာဉ်လူကဝိညာဉ်တော်ကပြတဲ့အခါဖွင့်ပြတဲ့အခါမှာပဲ့ပင်တဲ့အခါခံယူနောင်တရပြီးတော့ပြောင်းလဲပြီးတော့ပိုင်းခြားပြီးတော့နားလဲအဆုံးထိနားခံဒီနေ့ဘုရားသခင်ရဲ့ပလန်ကြီးကကြီးပဲသူ့ရဲ့ကယ်တင်ရှင်ပလန်တွေကဒီကနေ့ဝိညာဉ်တော်တွန်းလောင်းတဲ့အမှုဝိညာဉ်တော်ကျွန်တော်ခံယူရတဲ့အကြောင်းရင်းက The blessings of salvation အဲ့ဒီကယ်တင်ရှင်နဲ့ဆက်နွယ်နေတဲ့ဆက်လျှပ်နေတဲ့ကောင်းချီးမင်္ဂလာတွေကျွန်တော်တို့နားလည်ဖို့သဘောပေါက်ဖို့အဲ့ဒီကောင်းချီးမင်္ဂလာတွေနဲ့အပြည့်အဝနဲ့အသက်ရှင်လို့ရအောင်ဆိုတဲ့ရည်ရွယ်ချက်ဖြစ်ဒီကနေ့မိတ်ဆွေတို့ဘုရားသခင်ကကျွန်တော်တို့ဒီနေ့ယုံကြည်သူတွေအားလုံးကိုကယ်တင်ခြင်းပဲရပြီးတော့ထာဝရအသက်ပဲရပြီးတော့မနေစေချင်ဘူးအဲ့ထာဝရအသက်နဲ့ပတ်သက်နေတဲ့ဆက်နွယ်နေတဲ့ကောင်းချီးမင်္ဂလာအများကြီးနဲ့ဟောဒီလောကကြီးထဲမှာအသက်ရှင်စေချင်ဒါမဲ့အဲ့လိုအသက်ရှင်လို့ရအောင်ဝိညာဉ်တော်ခံယူမှာဝိညာဉ်တော်ကအဲ့ဒီအရာတွေကဘာတွေလဲဘုရားကမိတ်ဆွေကိုဘာတွေပေးပြီလဲဘုရားကမိတ်ဆွေအတွက်ဘာတွေပြင်ဆင်ထားတယ်လဲဘုရားရဲ့လင်းတဲ့အရာတွေအမှန်တရားတွေတမာတရားတွေလင်းတဲ့အမှုတွေလမ်းပြချင်းတွေကဘယ်အရာတွေလဲဆိုတာကိုဝိညာဉ်တော်ကတွင်တင်နေမှပြနေမှပေါ်ပြနေမှပဲ့ပင်နေမှဆုံးမနေမှကျွန်တော်တို့ကကလေးကလားလို့မဟုတ်တော့ဘဲနဲ့ဟမ်ဆာကီနော့စ်အစ်စ်မှာမဟုတ်ဘဲနဲ့ကလေးလို့မဟုတ်တော့ဘဲနဲ့ကျွန်တော်တို့ကအထူးသဖြင့်စုကီကော့စ်လို့နော်ဖယားဝိညာဉ်မရှိတဲ့ဇာတိလူမဟုတ်တော့ဘူးကလေးတငယ်ကဲ့သို့လည်းမဟုတ်တော့ဘူးဒီတခါဝိညာဉ်လူပြီးပြီဖယားသခင်ဆုံးမတဲ့ခါကျရင်နောင်တရမယ်သူနေတဲ့ခါကျရင်ခံယူမယ်လမ်းပြတဲ့ခါကျရင်လိုက်သွားမယ် သူရဲ့ဖွင့်ပြခြင်းပေါ်ပြခြင်းတွေကိုကျွန်တော်ခံယူကြဖို့ဖြစ်တယ်။ဖျားတယ်ကောင်းချီးပေးပါစေ။